Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်ဧပြီလ6ရက်တနင်္ဂနွေနေ့မနက်ခင်း VOA အမေရိကန်အတန်းရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ8နာရီအထိလိုင်းဒိုမီတာ2432နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်ခင်းအစီအစဉ်မှုကကျွန်မစုမုံပါရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်သိင်ကြည်ညာမှာပါ။အာဖဂန်သမ္မတရွေးကောက်ပွဲမှာမဲပေးသူအရေအတွက်အထူးပဲများခဲ့ပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအကူအညီပေးဖို့ဆေးရထက်သန်နေပါတယ်လို့ ADB ဥက္ကဋ္ဌကပြောလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ကိုထောက်ခံတဲ့အနေနဲ့မြို့တော်အပြင်ဘက်မှာ3ရက်ကြာစူဝေးပွဲစတင်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြည်ညာပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်။ဒီမနက်ခင်းအတွက်သောတာရှင်တွေနားဆင်ရမယ့်ထိပ်တန်းရောက်သတင်းတွေထဲမှာဆိုရင်တော့အမေရိကန်ရောက်မြန်မာကလေးငယ်လေးဟာအမေရိကန်ပြည်ထောင်စုတနိုင်ငံလုံးအစ်စ်စလုံးပေါင်းပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်တော့မှာဖြစ်တယ်ဆိုတဲ့သတင်းနဲ့အတူ
ဒီကြောင်းမှာသူက၄နှစ်ဆက်တိုက်အနိုင်ရပြီးဖြစ်ပါတယ်ဘယ်လင်ပြီးပြီးတော့သူကအဲ့ဒီ county ကျွန်တော်တို့စီရင်စုမှာတက်ပြိုင်ရပါတယ်သူကသူ့ကျောင်းအနေနဲ့ကိုစားပြုသူတက်ပြိုင်ရပါတယ်သူ့ကျောင်းအနေနဲ့ပြိုင်နေ
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ပိုင်းမှာလည်းဒီတနင်္ဂနွေနေ့မနက်ခင်းတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကမြမအရေးသုံးသက်ချက်အမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာနဲ့မနေ့စနေညတုန်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုက်အစီအစဉ်တစ်လှည့်ပြန်ပြီးနားဆင်ရပါမယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်ကကြီးညာပေးကြပါလိမ့်မယ်ရှင
်စနေနေ့ကကျင်းပတဲ့အာဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲတွေမှာမဲဆန္ဒရှင်အများပြားမဲပေးခဲ့ကြပြီးတဲ့နောက်မဲယုံတွေပိတ်သွားပါပြီတိုင်းပြည်မှာပထမဆုံးဒီမိုကရေစီနှိကြအာဏာလွှဲပြောင်းရေးဖြစ်မဲ့ရွေးကောက်ပွဲမှာမဲပေးသူအရေအတွက်များလွန်းလာကြောင်းတချို့မဲယုံတွေမှာဆိုရင်မဲပြားတွေတောင်ကုန်သွားပါတယ်မဲပေးပွဲကိုနှောက်ယှက်မဲလို့တာလီဘန်တွေကချင်းချောက်ထားတဲ့အတွက်နိုင်ငံတော်မှလူကြုံရေးကိုတင်းကျပ်ထားပါတယ်ဒါပေမဲ့လည်းမဲပေးပွဲဟာအတော်လေးကိုအကြမ်းဖက်မှုကင်းကင်းရှိခဲ့ပုံရပါတယ်ပုံကန်သူတွေရဲ့ချင်းချောက်ဟန်တားမှုတွေကိုခံခဲ့ရတဲ့ဂျာကမဲပေးခဲ့ကြတဲ့အာဖဂန်မဲဆန္ဒရှင်တွေကိုအာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ယန်ခူဘစ်ကချီးကျူးစကားဆိုခဲ့ပါတယ်သူဆိုအားဖြင့်တမိုင်းဝင်ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့အာဖဂန်နိုင်ငံသားတန်ပေါင်းများစွာကိုချီးကျူးဂုဏ်ပြုပါကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကလည်းကြေညာချက်ထုတ်ပြန်ပြီးပြောခဲ့ပါတယ
်။ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းခီးစံမှ384လေယာဉ်ကနေထုတ်လွှင့်ပုံရတဲ့အချက်ပေးသံ Pink Signal ကိုအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာလိုက်ပြီးရှာနေတဲ့တရုတ်သင်္ဘောတွေကဒစီးကနေဖမ်းယူရမိတယ်လို့တရုတ်အစိုးရကစနေနေ့မှာပြောကြားခဲ့ပါတယ်။ဒါဟာပျောက်ဆုံးနေတဲ့လေယာဉ်ရဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်ကြိယာ Black Box ကနေထုတ်လွှတ်တာဖြစ်နိုင်တယ်လို့တရုတ်အစိုးရဘဏ်ရှင်းဟွာသတင်းမှာဖော်ပြတာပါ။တစ်စက္ကန့်မှာ 38.5 kilohertz ချိန်နှုန်းနဲ့ဖမ်းယူရရှိတာဖြစ်ပြီးဒါဟာရေအောက်ရောက် Black Box တွေကနေထုတ်လွှတ်တဲ့နိုင်ငံတကာစံသတ်မှတ်ထားတဲ့ Radio Frequency ချိန်နှုန်းဖြစ်ပါတယ်။တကယ်လို့ပျောက်ဆုံးလေယာဉ်ရဲ့ Black Box ကနေအချက်ပြနိုင်မှုဖြစ်ကြောင်းအတည်ပြုနိုင်မယ်ဆိုရင်ခီးတယ်တဲ့လေယာဉ်အမှုထမ်း239ဦးလိုက်ပါသွားတဲ့လေယာဉ်ဘာဖြစ်ခဲ့လဲဆိုတဲ့အဖြေကိုရှာနိုင်မှာပါ။ဒီ Black Box ရဲ့အချက်ပေးသံကိုဖမ်းယူနိုင်တဲ့ Secretariat တက် Memory 73နဲ့ Public 3လေယာဉ်တွေကိုဩစတြေးလျနိုင်ငံပတ်မြို့ရဲ့အနောက်မြောက်ဘက်မိုင်းတဲထောင်ကျော်မှာဖြန့်ကျက်ပြီးစနေနေ့ကရှာဖွေခဲ့ကြတာပါ။မကြခင်ရက်ပိုင်းတွင်မှာပဲ Black Box ရဲ့ Battery ကုန်သွားတော့မှမို့ရှာဖွေရေးကိုတွန်းမြင်ပြီးလုပ်နေကြတာဖြစ်ပါတယ်။နိုင်ငံစုံပါဝင်တဲ့လေယာဉ်ရှာဖွေရေးကိုအကြီးကျယ်လုပ်နေကြပေမယ့်အခုထိတော့လေယာဉ်နဲ့ပတ်သက်တဲ့ဘာပစ္စည်းကိုမှရှာမတွေ့ကြသေးပါဘူး။
ဣသရေလ်ပါလက်စတိုင်းညီညာရေးဆွေးနွေးပွဲတွေအကြက်တက်တွေ့နေရပေမယ့်ဆက်လုပ်သွားဖို့လိုတယ်လို့ဣသရေလ်စစ်ဆေးညီညာရေးမှူးချုပ်ကပြောလိုက်ပါတယ်။အခြေအနေဟာအရန်ကိုရှုပ်ထွေးပြီးတကယ်အကျက်တဲပါပဲလို့ CB Livni က Israel Channel 2ရုပ်သံသတင်းဌာနကိုစနေနေ့မှာပြောခဲ့တာပါ။ဒါပေမဲ့ဆွေးနွေးပွဲတွေဆက်လုပ်သွားတဲ့နယ်လို့သူယုံကြည်ကြောင်းပြောပြီး Israel နဲ့ Palestine ကောင်းဆောင်တွေအကြားဓာတ်ရိုက်စစ်ဆေးဆွေးနွေးဖို့ထောက်ခံပြောဆိုခဲ့ပါတယ်။ Israel နဲ့ Palestine တွေရဲ့လှုပ်ဆောင်မှုတွေကြောင့် American ကဂျာဝင်စစ်ဆေးပြီးတဲ့ဆွေးနွေးပွဲတွေပြစီခဲ့ရပြီးတဲ့နောက်အခြေလေပဲညီညာရေးလုပ်ငန်းစဉ်မှာ American ရဲ့ခန့်ကန်တာကိုဥပမာဆိုရကပြန်ပြီးလေ့လာသုံးသပ်နေတယ်လို့ American နိုင်ငံသားရဲ့ဝန်ကြီး John Kerry ကပြောခဲ့ပြီးနောက်တစ်ရက်မှာ Livni ကအဲ့ဒီလိုပြောတာပါ။ရင်ကျန်းရေးအတွက်နှစ်ဖက်စလုံးကအပြုသဘောဆောင်တဲ့လုပ်ရက်တွေမလုပ်ချင်ဘူးဆိုရင်အမေရိကန်ကပေးနိုင်တဲ့အချိန်နဲ့အားထုတ်ကြိုးပမ်းမှုတွေမှာအကန့်အသတ်ရှိတယ်လို့မစ္စတာကယ်ရီကတောက်ကြနေမှာပြောခဲ့ပါတယ်။လေးသုံးမြောက်ပါလက်စတိုင်းကျင်းသားတွေကိုဣသရေလ်ကအချိန်မီလွှတ်မပေးခဲ့တဲ့အတွက်ဆွေးနွေးပွဲတွေဟာလမ်းကြောင်းတွေ့ပြီးသွားတာဖြစ်ပါတယ်
။ Syria နိုင်ငံမှာဖြစ်ပွားနေတဲ့ပြည်ရင်းစစ်အတွင်းမှာ Al Qaeda အဖွဲ့ရဲ့ Syria နိုင်ငံဆိုင်ရာအကြီးအကဲ Abdul Khalid al-Suri တိစုံခဲ့ရတာမို့တိုက်ခိုက်မှုတွေကိုရက်စဲပစ်ဖို့အတွက် Al Qaeda အကြီးအကဲ Ayman al-Zawahiri က ဆီးရီးယားနိုင်ငံထဲမှာရှိနေတဲ့ Islamic တဘုံတွေကိုပန်ကြားလိုက်ပါတယ်။ဇဝါဟာရီကတောက်ကြံနဲ့နှောင်းပိုင်းကကွန်ပျူတာအွန်လိုင်းမှာအတန်ခွေတင်ပြီးသတင်းထုတ်ပြန်ခဲ့တာပါ။ဆီးရီးယားနိုင်ငံထဲကအင်အားကြီးတဲ့တဘုံအဖွဲ့ Ahrar al-Sham ကိုပူးတွဲပြီးတီထောင်သူ Al-Suri သေဆုံးရတာဟာ February လတုန်းကအရေကန်ဘုံဖောက်ခွဲသူတစ္ဆာဖောက်ပြီးတိုက်ခိုက်တာခံရလို့ဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ဒီသေးဆုံးမှုအတွက်မွတ်စလင်ရှရီယာဥပဒေအရအရေးယူဖို့လဲတောင်းဆိုပါတယ်။သူကို ISIL Islam အဖွဲ့ကတပ်ပစ်ခဲ့တယ်လို့ Al-Qaeda နဲ့ဆက်နွှဲနေတဲ့ Al-Nusra ရဲ့အဖွဲ့ကဆွဆွဲနေပါတယ်။ ISIL နဲ့ Syria သဘုံအဖွဲ့တွေအချင်းချင်းကြားတိုက်ခိုက်နေမှုက Syria သမ္မတ Bashar al-Assad ကိုဖျောက်ချဖို့အတွက်သဘုံအဖွဲ့ရဲ့ကြိုးစားနေမှုကိုအတားအဆီးဖြစ်နေစေတာပါ။ဒီနှစ်ထဲမှာပဲ Syria နိုင်ငံတွေတိုက်ခိုက်မှုတွေကြောင့်သေဆုံးရသူပေါင်း 3,000 ကျော်နေပြီလို့ British အခြေစိုက် Syria လူခွင့်ရေးအဖွဲ့ကပြောကြားလိုက်ပါတယ်
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5 kHz 12.23 MHz 5 kHz 32 kHz 6925 5 kHz 39 kHz 9925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရဲ့တနင်္ဂနွေနေ့မနေ့ဖက်သတင်းများကိုဆက်လက်နားဆင်နေကြတာပါမြန်မာနိုင်ငံမှာအားလုံးခံစားနိုင်တဲ့တိုးတက်မှုတွေရဲ့အုံမြင့်ဖြစ်မဲ့စွမ်းအင်တည်ယူပို့ဆောင်ရေးမြို့ပြဖွံ့ဖြိုးရေးလေယာဉ်စိုက်ပျိုးရေးနဲ့လူမှုကဏ္ဍဖွံ့ဖြိုးတိုးတက်ရေးတွေမှာအကူအညီပေးဖို့အာရှဖွံ့ဖြိုးရေးဘဏ် ADB ကဆေးရထက်သန်နေတယ်လို့ ADB ဥက္ကဋ္ဌတာကက်ဟီကုနာကာအိုကပြောလိုက်ပါတယ်နေပြည်တော်မှာကျင်းပတဲ့အာဆီယံဘဏ္ဍာရေးဝန်ကြီးများစည်းဝေးပွဲအတွက်မြန်မာနိုင်ငံမှာရောက်နေချိန်တွင် ADB ဥက္ကဋ္ဌကအဲ့လိုပြောလိုက်တာပါနေပြည်တော်မှာသမရဦးသိန်းစိန်ပြင်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့မစ္စတာနာကောက်ကိုတောက်ကြနေကြတွေ့ဆုံပြီးမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေရှိနေတဲ့အခွင့်အရေးတွေကို ADB ကကူညီဖြည့်ဆည်းပေးရေးဆွေးနွေးခဲ့တယ်လို့ ADB ရဲ့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့3နှစ်ကစလို့ပြုပြင်ပြောင်းလဲမှုတွေလုပ်ပါမယ်လို့ကြေညာခဲ့တဲ့မြန်မာနိုင်ငံမှာဘယ်တော့မှလည်းမှမတူတဲ့အသွင်ကူးပြောင်းမှုတွေဖြစ်နေတယ်လို့ ADB ဥက္ကဋ္ဌကပြောပါတယ်။ဖွံ့ဖြိုးတိုးတက်ရေးမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြည့်ဆည်းနိုင်မယ်ဆိုရင်2030ခုနှစ်မှာမြန်မာနိုင်ငံဟာအထက်တန်းအလေလက်ဝင်ငွေရှိတဲ့တိုင်းပြည်ဖြစ်လာနိုင်တယ်လို့ ADB ရဲ့လက်တော်လေးလောင်မှုတစ်ခုကညွှန်ပြနေကြောင်းလည်း ADB ရဲ့ကြေညာချက်မှာဖော်ပြပါရတယ်။အာဆီယံဘဏ္ဍာရေးဝန်ကြီးများစီဝေဘက်ကိုနေပြည်တော်မှာစနေနေ့ကစပြီးကျင်းပပါရတယ်။ဒေသတွင်းနဲ့ကမ္ဘာစီးပွားရေးအလားအလာတွေအပြင်အာဆီယံစီးပွားရေးအတိုင်းအဝန်ဖော်ဆောင်ရေးအတွက်အာဆီယံနိုင်ငံတွေအကြားဘဏ္ဍာရေးရပိုးပြီးပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးသဘောတူခဲ့ကြပါတယ်။ဖြစ်နိုင်ခြေအန္တရာယ်တွေမူဝါဒရေးရစိန်ခေါ်မှုတွေပေါ်အာရှဖွံ့ဖြိုးရေးဘဏ်၊ကမ္ဘာဘဏ်၊နိုင်ငံတကာငွေကြေးရှင်ဘုံငွေအဖွဲ့ IMF နဲ့အာဆီယံ Plus 3မက်ခရိုစီးပွားရေးသုတေသနယုံကအစ်မြင့်တာဝန်ရှိသူတွေနဲ့အတူအာဆီယံဘဏ္ဍာရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါတယ်
။ထိုင်းနိုင်ငံမှာဝန်ကြီးချုပ်ရင်းလက်ရှင်တော်အစိုးရကိုထောက်ခံသူထောင်တောင်းချီပြီးဘန်ကောက်မြို့ပြင်မှာစနေနေ့ကစုဝေးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲကို၃ရက်ကြာပြုလုပ်ဖို့အတွက်စီစဉ်ထားတာဖြစ်ပြီးဒါဟာအစိုးရထောက်ခံသူရှစ်နေဝယ်အဖွဲ့တွေရဲ့လာပေါင်းအတော်ကြာမှာအကြီးမားဆုံးအင်အားပြတာဖြစ်ပါတယ်။စနေနေ့ကဘန်ကောက်မြို့လယ်ပန်းချံမှာအစိုးရဆန့်ကျင်သူတွေကဆက်လက်ဆန္ဒပြနေချိန်မှာပဲအစိုးရထောက်ခံသူတွေကဘန်ကောက်အနောက်ဖက်ဆက်ရှက်မိုင်လောက်ကွာမှာစုဝေးဆန္ဒပြကြတာပါ။အစိုးရထောက်ခံတဲ့ဆန္ဒပြသူတွေကဝန်ကြီးချုပ်ရင်းလက်ပြုတ်မကြအောင်လှုပ်ဆောင်ဖို့အတွက်ပြင်ဆင်နေတယ်လို့ဆိုပါရယ်။ရှစ်နေဝက်အဖွဲ့ခေါင်းဆောင်ဂျဒူပွန်ပရုံပမ်ကတော့တကယ်လို့ဝန်ကြီးရင်းလက်ပြုတ်ကြအောင်ဝန်ကြီးချုပ်ရင်းလက်ပြုတ်ကြအောင်တရားရုံးကဖြစ်စီအာဏာသိမ်းပြီးဖြစ်စီလှုပ်ဆောင်တာမျိုးကိုသူတို့အဖွဲ့ကလက်မခံဘူးလို့ဆိုပါရယ်။တိတ်မကြသေးခင်ကပဲထိုင်းနိုင်ငံရဲ့အမြင့်ဆုံးတရားရုံးကမစ်ရန်လတ်ပေါ်မှာတရားရေးရစိန်ခေါ်မှုတွေကိုစဉ်းစားဖို့အတွက်သဘောတူခဲ့တာပါမစ်ရန်လတ်ဟာ2011ခုနှစ်ထဲမှာနိုင်ငံတော်လုံခြုံရေးကောင်စီအဖွဲ့ဝင်တူကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီညွတ်ဘဲနိုင်ငံရေးနဲ့ဆက်နွယ်ပြီးအလုပ်ဖြုတ်ပစ်ခဲ့တယ်လို့အစိုးရဆန့်ကျင်တဲ့အမတ်တွေကဆွဲချက်တင်ခဲ့တာဖြစ်ပါတယ်ဒါအပြင်မစ်ရန်လတ်ကိုအစိုးရအသုံးစိဒေါ်လာဘီလီယံနဲ့ချီးပြီးဆုံးရှုံးစေတဲ့စံစဘာအမတ်တော်ကြီးအစည်းအဝေးနဲ့ပတ်သက်ပြီးအဂတိလိုက်စားမှုရှိနေတယ်လို့လည်းဆွဆွဲနေပါတယ်ဒီမှုရင်းမှာသူမပါဝင်ပတ်သက်မှုရှိနေကြောင်းထင်ရှားခဲ့ရင်တော့သူမဟာအလုတာဝန်ကနေဖယ်ရှားတာကိုခံရမှာဖြစ်ပါတယ်
။ကင်မရွန်နိုင်ငံမြောက်ပိုင်းမှာအီတလီခရီးယန်ဖုန်းတော်ကြီးနှစ်ဦးနဲ့ကနေဒါသီလရင်တူဦးကိုတရံသမားတွေကပြန်ပြေးဆွဲတော့ပါတယ်။တရံသမားတွေကတောက်ကြနေညာပိုင်းကအဲ့ဒီနေရာစီဝင်လာပြီးလူရက်ပြီးတော့သာသနာပြုလုပ်ငန်းလုပ်နေသူ၃ဦးကိုပြန်ပြေးဆွဲသွားခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။ဝေးလံခေါင်တည်တဲ့ဒေသမှာဖြစ်တဲ့အဲ့ဒီပြန်ပြေးလူရက်အတွက်ဘယ်သူကမှလက်သေးအဖြစ်မပြောသေးပါဘူး။အခင်းဖြစ်တဲ့နေရာဟာနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသနာမှာရှိပြီးဘူဂိုဟာရမ်အဖွဲ့ရဲ့ခြေစိုက်နေရာတစ်ခုဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေအတွက်ဘူဂိုဟာရမ်အစ္စလာမစ်အစိုးရအဖွဲ့ကိုအပြစ်တင်လေးရှိပါတယ်။ဂီနီနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ရောဂါဝေဒနာသည်တွေကိုကုသပေးနေတဲ့နေရာကိုလူစုလူဝေးနဲ့တိုက်ခိုက်ခံရပြီးတဲ့နောက်တည်တည်ငြိမ်ငြိမ်ရှိကြဖို့ဂီနီအစိုးရကပန်ကြားထားပါတယ်။နိုင်ငံတောင်ပိုင်းကမာစန်တာမြို့မှာနေစည်းမချဆရာဝန်များအဖွဲ့ MSF ကဖွင့်ထားတဲ့စည်းကမ်းကိုတောက်ကြနေကတိုက်ခိုက်ခံခဲ့ရတာပါ။ MSF အဖွဲ့ဟာ Ebola virus ပိုးကိုသူတို့ဒေသတွေယူလာတယ်ဆိုပြီးတိုက်ခိုက်သူတို့ကဆွဆွဲကြတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အဲဒီတိုက်ခိုက်မှုကြောင့်ဆေးကမ်းမှာကုသမှုတွေကို MSF အဖွဲ့အနေနဲ့ရပ်ဆိုင်းလိုက်ရပြီးဝန်ထမ်းတွေကိုရွှေ့ပြောင်းကယ်ဆယ်ခဲ့ရပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့မနက်ခင်းအတွက်ပထမဦးဆုံးသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။အမေရိကန်ရောက်ထူးချွန်တဲ့မြန်မာចောင်းသားလေးတစ်ယောက်အကြောင်းတင်ပြပေးချင်တာပါ။အမေရိကန်ပြည်ထောင်စုတစ်ခုလုံးကလက်ရွေးစင်ចောင်းသားတွေလာပြီးတော့ပြိုင်ကြမယ်။နိုင်ငံလုံးအဆင့် National Spelling Bee စာလုံးပေါင်းပြိုင်ပွဲကိုပြည်내ကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်ကြမဲ့သူတွေထဲမှာအမေရိကန်ရောက်မြန်မာចောင်းသားလေးတစ်ယောက်လည်းပါဝင်ပါတယ်။ဒီចောင်းသားလေးကတော့အင်ဒီယားနာပြည်내 Fort Wayne မြို့က Lutheran South Unity School မှာ9တန်းတက်နေတဲ့မြန်မာចောင်းသားလေးမောင်လွင်မိုးအောင်ဖြစ်ပါတယ်။သူအခုလိုမျိုးနိုင်ငံလုံးအဆင့်စာလုံးပေါင်းပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့ပုံကိုနားဆင်ကြရအောင်ပါရှင်။သက်၁၂နှစ်ပဲရှိသေးတဲ့မောင်လွင်မိုးအောင်ဟာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာလာမယ့်မေလ25ရက်နေ့ကနေမေလ31ရက်နေ့အထိကျင်းပမယ်နိုင်ငံလုံးအဆင့် National Spelling Bee ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်မှာပါ။သူကအင်ဒီယားနာပြည်နယ်မြောက်ပိုင်းနဲ့အိုဟိုင်းယိုးပြည်နယ်အနောက်မြောက်ပိုင်းကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့သူဖြစ်ပါတယ်။အခုလိုမျိုးကြောင်းအဆင့်ပြည်내အဆင့်တွေမှာမောင်လွင်မိုးအောင်ဘိုးဆွဲနိုင်ခဲ့တဲ့အပေါ်ဖခင်ဖြစ်သူဦးတန်းအောင်က VOA ကိုအခုလိုပြောပြပါဗျ
။သူကြောင်းမှာသူက၄နှစ်ဆက်တိုက်အနားရပြီးဖြစ်ပါတယ်။ဒပယ်လင်ပြီးတော့သူအဲဒီ county ကျွန်တော်တို့စီရင်စုမှာတက်ပြန်ရပါတယ်။သူကသူကြောင်းနေနဲ့ကိုစားပြုသူတက်ပြန်ရပါတယ်။သူကြောင်းနေနဲ့ပြန်တဲ့ခါကျတော့ county မှာသူကဒုတိယကြိမ်သူဘိုးဆွဲခြင်းဖြစ်ပါတယ်။ဒီနေ့လက်တခါ county မှာသူကဘိုးဆွဲသွားတဲ့အတွက်ကိုဒီ region နဲ့ကိုသူကပြန်ရမှာ။အခုအဲ့ဒီ region မှာသူဝင်းနာဖြစ်သွားတဲ့အတွက်ကိုသူအခု national ကိုသူတက်ရမှာဖြစ်ပါတယ် national တက်တော့အခု washington dc ကိုသွားဖို့အတွက်သူတက်ဖြစ်လာပါတယ
်နိုင်ငံလုံးအဆင့် national spelling bee ပြိုင်ပွဲမှာရှင်ပြိုင်မှုပြင်ဆင်နေတဲ့အကြောင်းမောင်လွင်မိုးအောင်နဲ့အတူစာလုံးတွေကိုအတူလိုက်ပြီးတော့စက်မှတ်လေ့လာပေးနေတဲ့အမဖြစ်သူမမမိုးအောင်ကလည်းအခုလိုပြောပြပါတယ
်သူကြောင်းမနိုင်သွားတာသမီးတို့ word တွေရှိတဲ့ different origin တွေပေးထားတယ်လေပြတဲ့အဲ့ဒီ word တွေသမီးကမှတော့ spelling city တွေမှာပြန် tablet သူ့ကိုပေးကြတယ်လေအဲ့ဒီအားလေမပြိုင်ငယ်သမီးပါဇက်လည်းသူ့ကိုပြန်မဲတယ်လေသမီးတို့ spelling city မှာသူဟာ definition နဲ့ပါတယ်ကောလုံးသိရတယ်လေ spelling word တွေ definition လိုက်ရှာပြီးတော့အဲ့ဒီ website တွေမှာ tablet သူ့ကိုပြန်ပေးကြရတယ်လေအခုပိုကြံ့နေရတယ်သူဟာအဲ့ဒီလောက်ချင်မရှိတော့လေသူလောရနိုင်ပြလောရတယ်တအားလည်း push mark ချင်လေ
spelling bill စာလုံးပေါင်းပြိုင်ပွဲမှာတကြောင်လုံးအဆင့်၄တန်းကနေပြီးတော့9တန်းအထိ၄နှစ်ဆက်တိုက်ဆုခုနိုင်ခဲ့ပြီးတော့ပြည်내လုံးဆိုင်ရာအဆင့်မှာလည်း2နှစ်ဆက်တိုက်ပိုဆွဲခဲ့တဲ့မောင်လွေမိုးအောင်ကသူ့အနေနဲ့ကျောင်းပညာရေးကိုဒီဇိုင်းမတ်မတ်လေ့လာလိုက်စားခဲ့ပြီးတော့အခုလာမဲ့ Washington DC ပြိုင်ပွဲအတွက်လည်းနိုင်ရည်နဲ့ချီလေ့ကျင့်နေပါတယ်လို့ပြောပါတယ်
9 hours every day
American ပြည်တော်စုမှာပညာသင်ခွင့်ရသူတွေမှုမြန်မာကလေးငယ်တွေပညာရေးကိုအလေးနက်ထားစူးစမ်းလာစေခြင်းနဲ့လို့လည်းဦးတန်းအောင်ကပြောပါတယ
်ကျွန်တော်ကတော့အမေရိကဟိုတာ freedom နိုင်ငံဖြစ်တဲ့အတွက်ကိုအမတန်လဲသွားခြင်းနေတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ကိုဒီအမေရိကကိုယူလိုက်တာပါဒီလိုမျိုးရောက်လာပြီးတော့ဒီနိုင်ငံမှာအခြေချနေထိုင်ဖြစ်တာပါကျွန်တော်တို့မိသားစုရဲ့ပညာရေးနဲ့ပတ်သက်တဲ့ plan ပေါ့နော်တို့အနေနဲ့ကကျွန်တော်တို့ကဘယ်လိုရွေးချက်ထားတာလဲဆိုတော့ပညာရေးမှာကျွန်တော်တို့လိုချင်တဲ့ A+ student ဖြစ်ဖို့အတွက်ကိုကျွန်တော်တို့ကတို့အမြဲတမ်းပြောထားပါတယ်အဲ့အတွက်ကိုတို့စူးစမ်းပေးပါတယ်ကျွန်တော်တို့ဒီကလေးတွေကိုကျူရှင်နေပါရင်မထားပါဘူးဆိုကျွန်တော်တို့ဇနီးမောင်နှံနှစ်ယောက်လည်းဟိုတတ်တလောက်မှတ်တလောက်ကိုကျွန်တော်တို့သင်တယ်ပြီးသမီးကြီးဆို high school ရောက်လာပြီဆိုတဲ့အတွက်သူ့ရဲ့ပညာရေးမြင့်လာတဲ့အတွက်ကိုကျွန်တော်တို့လည်းတချို့ဟာတွေကသူ့ကိုပူသိတယ်လေပူသိတဲ့ခါကျတော့သူ့ရဲ့ဟိုအကူအညီတောင်းပြီးတော့အကောလုံးwalking together လုပ်ပါတယ
်။မောင်လွေမိုးအောင်ရဲ့ဖခင်ကတော့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများ Democratic တပ်ဦး APSDF ရဲ့အဖွဲ့ဝင်ဟောင်းဖြစ်ပြီးမိခင်ဖြစ်သူကတော့ဒေါ်အေးအေးနွေဖြစ်ပါတယ်။1996ခုနှစ်ခရီးကမြန်မာဒုက္ခသည်တွေဖြစ်နေ American ပြည်ထောင်စုမှာရောက်ရှိအခြေချခဲ့ကြပြီးမွေးချင်းသုံးဦးအနက်အမဖြစ်သူမမမိုးအောင်ညီငယ်မောင်စိုးမိုးအောင်တို့ကလည်းထူးချွန်ចောင်းသူចောင်းသားတွေဖြစ်ကြပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးကြပါရစေ။ခရိုင်းမီးယားဒေသကိုရုရှားနိုင်ငံကစစ်ရေးကျူးကျော်ရန်စပြီးတော့သိမ်းယူခဲ့တဲ့အပေါ်ဒုတိယကမ္ဘာစစ်အတွင်းစစ်မှုထမ်းခဲ့တဲ့ယူကရိန်းစစ်ပြန်တွေတုန်လှုပ်အံ့ဩသင့်ခဲ့ကြပါရစေ။ယခင်ဆိုဗီယက်ပြည်ထောင်စုရဲ့မဟာမိတ်တွေဟာဒုတိယကမ္ဘာစစ်ပြီးဆုံးတဲ့290ပြည့်အခမ်းအနားကိုအောက်တိုဘာလထဲမှာကျင်းပသွားဖို့ရှိနေပေမဲ့အခုအခါမှာတော့တချို့စစ်ပြန်တွေဟာဒီအခမ်းအနားမှာပါဝင်ဖို့တွန့်ဆုတ်နေကြပါတယ်။ VOA သတင်းတောက် Daniel Shep KS မြို့ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကဆက်ပြောပြပေးမှာပါရှင်။
ယူကရိန်းနိုင်ငံကီယက်မြို့မှာရှိတဲ့ဒုတိယကမ္ဘာစစ်စစ်ပြန်နေကသူတို့နိုင်ငံဟာရုရှားရဲ့စီးရဲကျူးကျော်ရန်စမှုတွေကိုခံရလိမ့်မယ်လို့ဘယ်တော့မှတွေးထားခဲ့ကြတာမဟုတ်ပါဘူး။ယင်းဆိုဗီယက်မဟာမိတ်ဖြစ်တဲ့ရုရှားကခရိုင်းမီးယားကိုသိမ်းပိုက်ခဲ့တဲ့အပေါ်သူ့အနေနဲ့အခုချိန်ထိအံ့အားသင့်နေတုံးပဲလို့စစ်ပြန်စစ်မှုထမ်းအောင်ကောင်စီအကြီးအကဲဆာဂေကော်ရပော့ဖ်ကပြောပါတယ်။ရုရှားဆိုရရဲ့စီးရဲချင်းချောင်းမှုတွေဆက်ပြီးတော့ရှိနေတာကြောင့်ဖက်ဆစ်စနစ်ကိုဆန့်ကျင်တိုက်ခိုက်ခဲ့တဲ့စစ်ပွဲအဆုံးသတ်တဲ့ဖက်ဆစ်တော်လှန်ရေးတွေကိုဆင်နွှဲဖို့သူတို့ရဲ့အစည်းအဝေးတွေလည်းမရေမရာဖြစ်နေပါတယ်
။ Поэтому все ветераны сейчас переживают как мы будем
That is why all veterans are now worrying how we
အရင်စစ်ပြန်တွေအလုံးကဒီနေ့ကိုဘယ်လိုဆင်နွှဲရမလဲဘယ်လိုပြင်ဆင်ရမလဲဆိုတာကိုအခုစိတ်ပူနေကြတာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ချက်တဲ့ယူကရိန်းနိုင်ငံရဲ့နေဆက်မှာရှိနေတာကကျွန်တော်ရဲ့ညီအကိုလိုဖြစ်ခဲ့တဲ့ရုရှားစစ်သားတွေပြီးတော့တန်ချက်ကကားတွေနဲ့စစ်ကားတွေပါဘာကြောင့်ဒီလိုဖြစ်သွားရလဲဆိုတာကိုစဉ်းစားလို့ကိုယ်မရပါဘူ
းခရိုင်းမီးယားဒေသကိုကာကွယ်ဖို့အတွက်ဆိုဗီယက်တွေနဲ့အတူတိုက်ပွဲဝင်ရင်လက်ထပ်ပြတ်သွားခဲ့တဲ့ဒုတိယကမ္ဘာစစ်စစ်ပြန်ဒီမီထရီပရိုရော့ကခရိုင်းမီးယားကိုရုရှားကအင်အားသုံးပြီးပြန်သိမ်းယူသွားတာဟာအတိတ်ပဲမရှိဘူးလို့ပြောလိုက်ပါတယ
် This question should have been negotiated at a round table and decided for both countries Russia and Ukraine
ဒီမေကွန်ကိုဇဘဝိုင်းမှာဆွေးနွေးပြီးရုရှားနဲ့ယူကရိန်းနှစ်နိုင်ငံစလုံးအတွက်ဆုံးဖြတ်ရမှာပါနိုင်ငံစလုံးခရိုင်းမီးယားဒေသကိုပိုင်သိမ်းပြီးပင်လယ်နက်ဒေသရေတပ်နဲ့ဒီဒေသဖွံ့ဖြိုးတိုးတက်ဖို့အတွက်အတူတွဲပြီးလှုပ်တင်ပါတယ်။ဒါကပိုပြီးတော့အမျှော်မြင်ရှိရာရောက်ပါလိမ့်မယ်
။တခြားယူကရိန်းစစ်ပြန်တော်များများလိုပဲကိုရိုပော့ဖ်ဟာရုရှားသူနဲ့အိမ်ဆောင်ကျခဲ့တာဖြစ်ပါတယ်။နိုင်ငံစလုံးရဲ့ကံကြမ္မာဟာအတူရှက်နွယ်နေတယ်လို့သူကပြောပါတယ
်။ I love our nation and do not want a feud. Even more, I do not want war. War should not happen between our countries.
ကျွန်တော်နိုင်ငံကိုကျွန်တော်ချစ်ပါတယ်။ပြဿနာဖြစ်မှာကိုမလိုလားပါဘူး။အဲ့ဒါစစ်ဖြစ်မှာကိုမလိုလားပါဘူးကျွန်တော်တို့နိုင်ငံတွေရမှာစစ်ဖြစ်တင်ပါဘူးနိုင်ငံသမားတွေသဘောတူညီကြရအောင်အဖြေရှာကြပါစေကျွန်တော်တို့ထောက်ခံသွားမှာပါ
ရုရှားခြေလျင်တပ်ကစစ်မှုထမ်းဟောင်းဂျီအိုဂျီကီရီဖာလူပေါင်းတသန်းကျော်တီးဆုံးခဲ့တဲ့စတာလင်ဂရတ်စစ်ပွဲမှာတိုက်ခဲ့တဲ့သူပါသူဟာတနက်နဲ့ရှစ်ချက်အပြစ်ခံခဲ့ရပြီးတော့တေးပြီးဆိုပြီးတော့နှစ်ခါတောင်ပြောခံခဲ့ရတာပ
ါရုရှားဘယ်လာရုစ်
Russia, Belarus, Ukraine.
Russia, Belarus, Ukraine တို့ဟာ Slav အနွယ်ဝင်နိုင်ငံတွေပါတနိုင်ငံနဲ့ပါသူတို့အားလုံးချစ်ခင်ရင်းနှီးစွာနဲ့ပျော်ပျော်ရွှင်ရွှင်နေသင့်ပါတယ်တချိန်မှာဖြစ်လာဖို့မျှော်လင့်ပါတယ်အဲ့ဒီအချိန်မှာကျွန်တော်တို့ရှိချင်းမှရှိတော့မှာပါဒါပေမဲ့ကျွန်တော်တို့မြေတွေခင်မှာ Russia နဲ့ချစ်ချစ်ခင်ခင်တခါပြန်ပြီးပေါင်းစည်းသွားကောင်းသွားနိုင်ပါတယ
် Ukraine သတင်းကိုရနိုင်တင်ပြပေးခဲ့တာပါသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရအောင်ပါလူဦးရေနဲ့အိမ်အကြောင်းအရာတကောင်စီဟာတိုးတက်ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်အရေးကြီးပုံကိုဥအောင်ခင်နဲ့ကိုကြော့ကြော့သိန်းတို့ကတုံသက်တင်ပြပေးထားပါတယ်ရှင
်။ရောင်းချင်းရှိတဲ့အစိုးရကသာတိုင်းပြည်နဲ့တင့်တော်တဲ့လူမှုစီးပွားရေးနဲ့နိုင်ငံရေးလမ်းစဉ်ကိုချမှတ်နိုင်တယ်လို့ဆိုရရှိပါတယ်။လူဦးရေနဲ့အိမ်အကြောင်းအရာစရင်ဟာလူသားရင်းမြစ်ကိုမှတ်တမ်းတင်တာဖြစ်တဲ့အတွက်အခြေပြန်ဆုံးဖြစ်ပါတယ်။ပညာရေး၊ကျန်းမာရေး၊မွေးဖွားနှုန်း၊အသေးအပြောင်းနှုန်း၊အလုပ်အကိုင်း၊တနာဥစ္စာပိုင်ဆိုင်မှု၊နေထိုင်မှု၊ဆက်သွယ်မှု၊စတာတွေကိုသိရှိမှစီးရဲမှုလျော့ပါးရေးအကောင့်တွေပေါ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်ကိုကူညီနေတဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေအတွက်လည်းသကောင်စီရင်ဟာအရေးကြီးပါတယ်။ပြောင်းလဲနေတဲ့မြန်မာပြည်ရဲ့ပုံစံကိုသကောင်စီရင်ကပြပါလိမ့်မယ်။လူမျိုးစုံနေထိုင်တဲ့တန်းပြည်မှာလူမျိုးဥယျာဉ်နဲ့လူအချက်ကိုသိနိုင်ရင်ပြည်သူဝန်ဆောင်လုပ်ငန်းတွေကိုမျက်မျက်တရခွဲဝေနိုင်လိမ့်မယ်လို့ယူဆပါတယ်။အထူးသဖြင့်တိုင်းရင်းသားအုပ်စုတွေရဲ့လူအချက်ကိုဖြည့်ဆည်းရမှာသကောင်စီရင်ဟာအရေးကြီးပါတယ်။1983သကောင်စီရင်မှာလူဥယျာဉ်80ရာခိုင်နှုန်းကဗမာ၊ရှမ်း၊ကရင်၊ကယား၊ကချင်၊ချင်းရခိုင်နဲ့မွန်စုစုပေါင်းက25ရာခိုင်နှုန်းဖြစ်ပြီးအခြားအုပ်စုက5ရာခိုင်နှုန်းရှိတယ်လို့သိရပါတယ်။ဒါပေမဲ့ဒီအချို့အစားဟာအမြဲတမ်းရှိနေမှာမဟုတ်ပါဘူ
းလလန်းမီယာရက်တွေမှာကောက်ယူတဲ့1983သကောင်စင်းမှာပေါ်ပြတဲ့လူဦးရေဟာ35သန်းဖြစ်ပါတယ်နှစ်စဉ်200ခိုင်နှုန်းကျော်လူဦးရေတိုးပွားတယ်လို့တွက်ထားတဲ့အတွက်လက်ရှိလူဦးရေကိုတန်း60နဲ့60ကြားရှိမယ်လို့ခန့်မှန်းနိုင်ပါတယ်အနှစ်30အတွင်းမှာလူဦးရေနှစ်ဆနီးပါးတိုးပွားတာဖြစ်ပါတယ်ဒီအထက်မှာရိုဟင်ဂျာမွတ်စလင်ကတတန်းလောက်ရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။စစ်အစိုးရခေတ်မှာမန္တလေးကိုဗဟိုပြုပြီးတရုတ်ဦးရေတိုးပွားလာတာကလည်းတတန်းကျော်လောက်ရှိမယ်လို့ခန့်မှန်းပါတယ်။စစ်တပ်ကြီးဆိုတဲ့90ကာလမှာလူဦးရေတိုးပွားလာတယ်လို့ဘဝရပ်တည်ဖို့ခက်ခဲလာတဲ့အတွက် နိုင်ငံခြားမှအလုပ်လုပ်သူနဲ့အပီးအပိုင်ထွက်ခွာသူများပြားလာပါတယ်။လူများပြီးပွဲမစီတာမူတိုင်းပြည်အတွက်အနှုတ်လက္ခဏာဖြစ်ပါတယ
်။မကောင်းခြင်းဟာကောင်းတဲ့လက္ခဏာကိုပြသလို့မကောင်းတဲ့အလားအလာကိုလည်းပြပါတယ်။မကောင်းတာတွေကိုပြုရင်ပြီးကောင်းအောင်လုပ်ဖို့အစိုးရမှတာဝန်ရှိပါတယ်။မိသားစုစရိတ်အတွက်ဝင်ဝင်မလုံလောက်တာဟာမကောင်းတဲ့လက္ခဏာဖြစ်ပါတယ်။အလုပ်လုပ်နိုင်တဲ့လူငယ်တွေများသလိုအလုပ်လက်မဲ့များပြားမှုပညာမသင်ကြားနိုင်မှုကျန်းမာရေးချိုးတဲ့မှုတည်ဆုံမှုစတာတွေကိုလည်းသကောင်းစင်းကပြတ်တာမှဖြစ်ပါတယ်။မကျန်းမာသူနဲ့ပညာမသင်နိုင်သူဥယျာဉ်များပြားတဲ့တိုင်းပြည်မှာအနာဂတ်အလားအလာမကောင်းပါဘူး။ကုလသမဂ္ဂမူကိုစန့်ကျင်ပြီးရိုဟင်ဂျာကိုလူမျိုးအဖြစ်လက်မခံဖို့ဆုံးဖြတ်တဲ့အတွက်ရိုဟင်ဂျာဆိုသူကိုသကောင်းစင်းမကောက်နိုင်တာဟာနိုင်ငံခြားမှာဝေဖန်စရာဖြစ်ပေမဲ့ရခိုင်မှာတပိမမောက်အောင်ရွေတာဖြစ်ပုံရပါတယ
်1983တကောင်စီရင်မှာတိုင်းသာဥယျာဉ်25ရာခိုင်နှုန်းရှိတယ်ဆိုပေမဲ့ဒီထက်ပိုပြီးများနိုင်ပါတယ်ဗမာစကားကျွမ်းကျင်ပြီးမိမိဘာသာစကားမကျွမ်းကျင်တဲ့တိုင်းရင်းသားကိုဗမာလို့သတ်မှတ်တဲ့အတွက်ဗမာဥယျာဉ်များနေတာလို့တိုင်းရင်းသားဘက်ကမြင်ပါတယ်လူမျိုးစုံနေထိုင်တဲ့တိုင်းပြည်မှာလူမျိုးရောစပ်မှုနဲ့ပြောင်းလဲမှုတဘာဝကိုထက်တွက်ဖို့လိုတယ်လို့ယူဆကြပါတယ်ဒုက္ခတဲ့စခန်းတွေနဲ့နေဆက်ဒီတာနေနိုင်ငံသူနိုင်ငံသားအားလုံးကိုစည်ရင်းကောက်ယူနိုင်မဲဆိုရင်တိုင်းရင်းသားဥယျာဉ်တိုးပွားလာနိုင်ပါတယ်အခုကောက်ယူတဲ့သကောင်စည်ရင်းဟာဒေသခံတွေရဲ့လိုအပ်ချက်ကိုပေါ်ပြမှာဖြစ်တဲ့အတွက်သူတို့ကိုကူညီထောက်ပံ့မဲ့နိုင်ငံသားအလှူရှင်အဖွဲ့အစည်းတွေတည်းလည်းအရေးကြီးပါတယ်စီမံချက်တိုင်းမှာသကောင်စည်ရင်းဟာအရေးကြီးပါတယ
်ဒါပေမဲ့ KIA ကချင်လူမျိုးရေးတပ်နဲ့ပလောင်ခေါ်တာအင်းလူမျိုးရေးတပ်ဒိန်းချုပ်ရဒေသမှာတော့တကောင်စင်းကောက်ယူနိုင်မှာမဟုတ်ကြောင်းသိရပါတယ် KIA လက်အောက်ခံဒေသမှာနေထိုင်သူတသိန်းလောက်သာရှိမယ်လို့ခန့်မှတ်ပါတယ်တိုင်းရင်းသားလူမျိုးစုအခွင့်အရေးမြင့်တင်ရမှာတကောင်စင်းဟာအရေးကြီးပါတယ်တိုင်းရင်းသားဥယျာဉ်များရင်များသလိုပြည်နယ်ရေးရာကိစ္စတွေမှာတောင်းဆိုနိုင်တာမျိုးတွေလည်းရှိပါတယ်2010အမျိုးသားလွှတ်တော်ရွေးကောက်ပွဲဥပဒေမှာမြို့နယ်သို့မဟုတ်ခရိုင်လူဦးရေကိုအခြေခံမဲဆန္ဒနယ်အဖြစ်သတ်မှတ်တာမျိုးရှိတဲ့အတွက်ပြည်နယ်လူဦးရေစည်ရင်းဟာအရေးကြီးလာနိုင်ပါတယ်ပြည်သူ့လွှတ်တော်ရွေးကောက်ပွဲဥပဒေကသတ်မှတ်ထားတဲ့မဲဆန္ဒနဲ့330မပြည့်ရင်လူဦးရေအနည်းအများကိုလိုက်ပြီးမြို့နယ်မဲဆန္ဒနဲ့သတ်မှတ်နိုင်တယ်လို့ဆိုပါတယ်။ဒါကြောင့်သကောင်စင်းဟာမဲဆန္ဒနယ်ကိုလည်းအပြောင်းအလဲဖြစ်စေနိုင်ပါတယ်။လူဦးရေကိုအခြေခံပြီးလွှတ်တော်ကိုယ်စားလှယ်ဥယျာဉ်သတ်မှတ်တဲ့ဥပဒေကိုပြဋ္ဌာန်းမယ်ဆိုရင်သကောင်စင်းဟာအရေးကြီးတဲ့အခန်းကပါဝင်မှာဖြစ်ပါတယ်ခင်ဗျာ။
ကောင်ခင်ရဲ့မြမအရေးသုံးသက်ချက်ပါရှင်ဆက်ပြီးတော့ American Indian 3 English စာသင်ခန်းစာအစီအစဉ်နှ ಾಸ င်ကြရအောင်ပါဒေါ်လာလာတန်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်ဒီတွင်ပါ English American Style Ganda မှာ point ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပြီးမှာမို့ပထမဦးဆုံ
း a case in point
ဆိုတဲ့အသုံးကိုတင်ပြပေးဖို့စီစဉ်ထားပါတယ်။စာလုံးပေါင်းက A ကတစ်ခု C A S E case ကဖြစ်ရတရား I N N ကအထဲမှာဒါမှမဟုတ်ရှိနေတာပတ်သက်နေတာ P O I N T point ကအဓိပ္ပာယ်အမျိုးမျိုးရှိရမှာ noun နာမ်ဖြစ်သုံးရင်တော့အဖျားအချွန်းအစွန်းအငူအဆင့်အမှတ်အချက်အလက်အစစ်စသဖြင့်လို့ဖြစ်ပါတယ်။verb kriya ya suin no nyona chona thauk pya da sa taphin nu phit par de da chaung sakpai khu nge thai yai adibe ga phiet ta khu ko thauk pya ya yin bo su da ba be idiom adibe ga le sindu yo ma phit de lu su ya ma ba ta khu khu a chaung saka pyo ya ma upama phit thauk pya ya yin tani di chaung ne pat de lu po shin ne aw pyo ya me su de adibe myo yu nai ba deဒီသုံးနေပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Smoking is dangerous to one's health. A case in point is my brother John, who smokes 2 packs a day. He has lung cancer, and the doctor says he won't live long.
ဆယ်လေးတောက်တာဟာလူကျန်းမာရေးအတွက်အန္တရာယ်ရှိတယ်ဆိုတာကိုတက်တဲ့အဖြစ်ထောက်ပြရမယ်ဆိုရင်ကျွန်တော်ညီဂျွန်ဟာတနေ့ဆလိတ်နှစ်ဘူးတောက်တယ်။အဆုတ်ကင်းစားဖြစ်လို့သူ့အသက်မရှိတော့ဘူးလို့လေဆရာဝန်ကသူ့ကိုပြောထားလေလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Smoking is dangerous to one's health. A case in point is my brother John, who smokes 2 packs a day. He has lung cancer, and the doctor says he won't live long.
Idiom
sticking point.
Pipare salung banga STICKING sticking a adjective nama widithana phi tong thara phi bi tho twet thong twet ni da lu jibe ya ba de point point ga ro a che le su ro zikwai thung ye dai yai dibe ga tho twet ni de a che le bo idiom su re to bai dibe ga ro na phe cha a myin chin ma tu tbo chin ma tai sai ne a che phi ba de di thong ne pat de lu George Group pi de u ma go na sin chi cha ya aw.
The sticking point between the two labor unions is a pay raise and working hours.
Ludmatamaka Nepweja, the bomb do nine at Chicago, Laza do be ne, a loaching tamayne, patenide, lutibi yabari, Umago, not a cow, nasinjijaya.
The sticking point between the two labor unions is a pay raise and working hours. Beside the point.
Pipare, salumanga, BESIDE, beside ga bima, DHE the POINT, point ga a chessuro, the quite cunye, taye, divegaro, a chele ye bima bo. Idiom sure to white divegale, de maguata wulu suya bame. Pioni de, sunini de, chene, bama, masai musui. That's beside the point lo yin nyon tou nai ma de ma si ma sai na ma pat tet da ba sai lo le su de tbo myu phit par de di thong ne pat tet lo George Group de u ma go na sin chi ja ya aw.
Since we're trying to get young people to join our group, what old people think is beside the point. We don't think it's important.
Chinaru ga chinaru phwe go
Since we're trying to get young people to join our group, what old people think is beside the point. We don't think it's important.
Point ne patelu ku nao song tin pya pi me idiom a thong ga ro.
Score a point.
Pipare, salung banga, score, score ga, a ma yara, ambwe yara, a nine ma yara, lo, debe ya be, ega de ku, point, point ga, ma suro, zguitun ye, taye, debe garo, a ma ya like da, a ma you like da bo. To three agazama, could go twin like nine, so ye, a ma yara, twitcha, score a point, lo, piolo yabare. Idiom to it to a white tea regale, Jamarum Yuma Pansgaya, a ma you like nine a bo. Chemi like da, the pet that a tinchi on, a little on, look nine a loot, solo bari, the donate by the loo, George Group be the umago, nasinchi jaya on.
Our governor scored a point with the people when he promised them he will work to reduce taxes.
Chinorubine Uchoyi Muga, a Kungwe Shocha Yedwe.
Our governor scored a point with the people when he promised them he will work to reduce taxes.
Didrimba, point go chikan bido, timpiagere idiom aton rigaro.
A case in point, sticking point, beside the point. Score a point.
Do pijabare. Now the rimba, kulu chimio male, nauta idiom atonwigo, sele timbia beu mamo, samyo nasin javashim.
Tolala da season.